ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ တွေတွေနဲ့ပြည်တွင်းအခြေအနေအရာဒီစစ်ခေါင်းဆောင်တွေဟာကျူးလွန်မှုတွေအပေါ်မှာကျေလွတ်ခွင့်ရနေတာကြောင့်နိုင်ငံတကာဥပဒေနဲ့အညီ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခုံရုံးတစ်ခုတီးခြားဖွဲ့ပြီးတော့စုံစမ်းအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအကြံပြုထားပါတယ်။မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုသားညိုဦးကတင်ဆက်ပေးထားပါတယ်
။မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပါအဝင်အခြားတိုင်းသားတွေအပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့မြန်မာစစ်ကောင်ဆောင်တွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာနိုင်ငံအတွက်အထူးဖွဲ့ထားတဲ့ကုလသမဂ္ဂအဖွဲ့ကနေပြီးတော့တိုက်တွန်းလိုက်တာပါ။ကုလသမဂ္ဂလူခွင့်ကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေအဖွဲ့ရဲ့ဒီပထမဆုံးအစီအစဉ်ကထွက်လာရမှာမြန်မာစစ်တပ်နဲ့ပတ်သက်ပြီးတော့အတော်လေးကိုပြင်းထန်တာကိုတုံ့နှုတ်ဝေဖန်သွားပါတယ်။မြန်မာနိုင်ငံကလူခွင့်ချိုးဖောက်မှုတွေအထူးဖြစ်ဆိုရင်တော့ရွှေကြမ်းမစင်းတွေပေါ်ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အလင်းစလူအရေးယူကန့်တွယ်ဖို့တာဝန်ရှိနေပြီလို့ကုလသမဂ္ဂစုံစမ်းရေးမှူးတွေကတိုက်တွန်းပါတယ်။ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့တွေ့ရှိချက်အရလူခွင့်ချိုးဖောက်မှုတွေမှာအဓိကတာဝန်ရှိသူကတော့မြန်မာစစ်တပ်ဖြစ်တယ်လို့စုံစမ်းရေးဖွဲ့ဝင်တူဖြစ်တဲ့ခရစ်စီဒိုဒီကပြောသွားပါတယ
် The fact finding mission has concluded on reasonable grounds that the patterns of gross human rights violations
ကျွန်တော်တို့ရှိတဲ့အရာဆိုရင်စုစုဝါလူခွေချိုးဖောက်မှုတွေနဲ့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုချိုးဖောက်တဲ့လုပ်ရည်တွေဖြစ်ခဲ့တယ်ဆိုတာကိုအချိန်မြင့်ရှိရှိတွေ့ခဲ့ရပြီးဒါတွေဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တဲ့ရာဇဝတ်မှုမြောက်ပါတယ်ဒီကံအဖြစ်ဒါတွေကိုစစ်တပ်ကကျူးလွန်နေတာပါဒါကြောင့် genocide လူမျိုးတုံးတပ်ဖြတ်မှုcrimes against humanity လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ war crime စစ်ရာဇဝတ်မှုဆိုတဲ့နိုင်ငံတကာဥပဒေ3မျိုးအောက်မှာတပ်မတော်ဗိုလ်ချုပ်ကြီးတွေကိုအဓိကထားပြီးရာဇဝတ်မှုကြောင့်ဆိုင်ရာစုံစမ်းအရေးယူဖို့လိုမယ်ဆိုတာကိုကျွန်တော်တို့ဘက်ကသုံးသပ်ထားပါတယ်
။ရခိုင်ကချင်နဲ့ရှမ်းပြည်မြောက်ပိုင်းဒေသကလူခွင်ချိုးဖောက်မှုတွေအတွက်တာဝန်ရှိသူစစ်ကောင်းဆောင်တွေကိုလည်းကုလသမဂ္ဂစုံစမ်းရေးအဖွဲ့ကနေပြီးတော့စီးရင်လုပ်ထားပါတယ်။ဒီထက်မှမြမတပ်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်ကြီးမြောင်းနိုင်ရဲ့ဒုတိယတပ်ချုပ်ဗိုလ်ချုပ်ကြီးစိုးဝင်းတို့အပါအဝင်မြန်မာစစ်ဗိုလ်ချုပ်6ဦးကိုအဓိကတာဝန်ရှိသူတွေဖြစ်နေဆင်းလုပ်ထားပါတယ်။ဒါပေမဲ့လည်းဒီစစ်ကောင်းဆောင်တွေကိုမြန်မာနိုင်ငံကတရားစီရင်စစ်ဆေးဖို့ဆိုတာမဖြစ်နိုင်ဘူးလို့ကုလသမဂ္ဂစုံစမ်းရေးမှူးခရစ်စီဒိုဒီကပြောပါတယ်။ဒါကြောင့်လည်းပဲဒီလူခွင့်ချိုးဖောက်မှုတွေကိုစုံစမ်းရည်ယူဖို့အတွက် ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်နိုင်ငံတကာခွင့်ရုံးတရက်ကိုအထူးဖွဲ့ပြီးတော့ကန့်ကွက်ဆောင်ရွက်ဖို့စုံစမ်းစစ်ဆေးမှုတွေကနေပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကိုအကြံပြုတိုက်တွန်းပါတယ်။ဒီလူခွင့်ချိုးဖောက်မှုတွေပေါ်တာဝန်ရှိသူတွေကိုကန့်ကွက်ရည်ယူတာမျိုးမလုပ်နိုင်တော့နောက်ထပ်အလားတူလူခွင့်ချိုးဖောက်မှုတွေထပ်ခါဖြစ်နေအောင်မယ်လို့လည်းကုလသမဂ္ဂစုံစမ်းရေးမှူးတွေကသတိပေးပါတယ
် The military as an institution in Myanmar has never been held accountable. The provisions of Myanmar law, the structure of the legal system
မြန်မာနိုင်ငံမှာစစ်တပ်ကိုဘလို့မှကြည့်လို့မရပါဘူး။မြန်မာနိုင်ငံရဲ့ဥပဒေတရားရေးစနစ်ဖွဲ့စည်းမှုတွေနဲ့တရားရေးဆိုင်ရာလွတ်လပ်မှုမရှိတာ၊တရားဥပဒေစိုးမိုးမှုမရှိတာတွေကြောင့်ဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်ကိုပြည်တွင်းတရားရေးစနစ်ကစုံစမ်းရေးယူတာမျိုးမဖြစ်နိုင်ပါဘူး
။မြန်မာတပ်မတော်ဟာတူတပ်ဖွဲ့တွေနဲ့စစ်စီရဲမှပါတဲ့အခြားလက်နက်ကိုင်အဖွဲ့စည်းတွေကိုဒိတ်ရိုက်ကိုကဲအမိတ်ပြီးထိန်းချုပ်ထားတာကြောင့်အခုဒီဖြစ်ရမှာစစ်တပ်ကြီးကဲတွေကအဓိကတာဝန်ရှိတယ်လို့ကုလသမဂ္ဂစုံစမ်းမှုတူဖြစ်တဲ့ရဟီကာကုမရဆာမီကပြောပါတယ်။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအရရပ်ဖက်အာဏာပိုင်တွေဟာမြန်မာစစ်တပ်လုပ်ရည်တွေအပေါ်မှာထိန်းချုပ်နိုင်မှုအာဏာလုပိုင်ခွင့်မရှိသလိုဒီဖြစ်ရတွေဒီစစ်စီရဲတွေမှာဒိတ်ရိုက်တတ်တတ်ပါဝင်တာမျိုးလည်းမတွေ့ရဘူးလို့လည်းကုလသမဂ္ဂစုံစမ်းမှုတွေကပြောပါတယ်။ဒါပေမဲ့လို့မြန်မာအစိုးရခေါင်းဆောင်ဒေါက်တာဆစ်ကြည်ရဲ့ဒီဖြစ်ရပေါ်ရည်တည်မှုကိုတော့ Miss Komala Sami ကဝေဖန်ခဲ့ပါတယ
်။ We are deeply disappointed that State Councillor Dawn Suki Sam Suki has not used the position.
နိုင်ငံတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်တာဆစ်ကြည်အနေနဲ့ဒီခိုင်မာဖြစ်ခဲ့တဲ့ဖြစ်ရတွေပေါ်တာစီကာဝဲဖို့ဒါမှမဟုတ်အပြစ်တွေဝေဖန်ဖို့အတွက်ကျင့်ဝတ်ဩဇာအရရည်တည်ပြောဆိုတာမျိုးမရှိတဲ့အတွက်အင်တာစိတ်ကျရပါတယ်။
အခုဒီအစီအစဉ်နဲ့ပတ်သက်လို့နောက်ဆက်တွဲလှုပ်ဆောင်ရမယ့်ကိစ္စတွေအတွက် EU ရောပါသမဂ္ဂအနေနဲ့ကုလစုံစမ်းမှုတွေကိုဒီသတင်းပတ်တွင်မှတွစ်ဆုံညှိနှိုင်းသွားမယ်လို့ EU ပြောခွင့်ရသူကပြောပါတယ်။အစီအစဉ်ထဲမှာတော့ဒီပြီးခဲ့တဲ့နှစ်ဩဂတ်လတုန်းကအာဆာလနဲ့ကန်ဖွဲ့ကနေပြီးတော့မြန်မာလူမျိုးရေးတပ်စခန်းတွေကိုတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းမြန်မာစစ်တပ်ရဲ့စစ်စီရေးတွင်လူသတ်မှုလေးနက်ဆိုင်ရာကြမ်းဖက်မှုဖမ်းဆီးနှိမ်ပတ်မှုရွာမီရှို့မှုစတဲ့လူခွင့်ချိုးဖောက်မှုဖြစ်ရတယ်ကိုမှတ်တမ်းတင်ထားပါတယ်။ဒါပြင်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွင်းကလူခွင့်ချိုးဖောက်မှုတွေကိုလည်းဖော်ပြထားပါတယ်။မြန်မာစစ်ရကတော့ Ranger ဆိုတဲ့အသုံးအနှုန်းကိုလက်တင်မခံလို့လူခွင့်ချိုးဖောက်မှုဆိုင်ရာနိုင်ငံတကာဆွဆွဲချက်တွေကိုလည်းချက်ကားလုပ်နေဆိုပြီးတော့တုံ့ပြန်ထားတာပါ။ဒါပြင်ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာချက်လက်စုဆောင်ရေးအဖွဲ့ကိုမြန်မာစစ်ရကလက်မခံလို့ပ
ီဝင်ခွင့်လည်းမပေးခဲ့ပါဘူးစုံစမ်းရေးအဖွဲ့ရဲ့အခုအစဉ်အလာပါဖော်ပြချက်တွေနဲ့ပတ်သက်လို့မြန်မာစစ်တပ်ဝင်ရှိသူတွေရဲ့တုံ့ပြန်ချက်ကိုသိရဖို့မေးမြန်းခဲ့ပေမဲ့အခုချိန်ထိတုံ့ပြန်ပြောဆိုချက်မရသေးပါဘူးအခုဒီအစဉ်အလာကိုတော့စက်တင်ဘာလ18ရက်နေ့ကြာလို့ရှိရင်ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းသွားမယ်လို့သိရပါပါတယ်ခင်ဗျာ